မနေ့ကဗိုလ်ထုနေ့ကစီးရီးယားနိုင်ငံတောင်ပိုင်းဒါရာအာမြို့ဗလီတခုအနီးအစိုးရစစ်ကြီးဌာနပြပွဲတွေကိုလူညွေးတပ်ဖွဲ့တွေကပြစ်ခတ်နှိမ်နှင်းခဲ့လို့သေဆုံးသူ6ဦးအပါအဝင်စီးရီးယားတနိုင်ငံလုံးမှာအစိုးရရဲ့ဖြိုခွင်းမှုတွေကြောင့်သေဆုံးရသူအနည်းဆုံး15ဦးရှိခဲ့ပါတယ်။ဒီကနေ့ဒါရာအာမြို့ကသေဆုံးသူတွေရဲ့ဇာပရအခမ်းအနားတွေမှာလူတွေထောင်ပေါင်းများစွာတက်ရောက်ခဲ့ကြပြီးတော့အစိုးရရဲ့အရေးပေါ်အချို့ရေးကြေညာထားတာကိုရုပ်သိမ်းပေးဖို့လျှို့ဝှက်ထောက်လိုင်းအဖွဲ့ကိုဖျက်သိမ်းပေးဖို့နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချွင်းချက်မရှိချက်ချင်းလှုပ်ပေးဖို့တွေကိုတောင်းဆိုပြီးလမ်းတွေပေါ်မှာစီတန်းလှည့်လည်ဆန္ဒပြခဲ့ကြပါတယ်။ဒီလထဲမှာတင်စီးရီးယားနိုင်ငံမှာဖမ်းဆီးထားခြင်းခံရသူ63ဦးရှိပါတယ်။စီးရီးယားအစိုးရဆန္ဒသတင်းဌာနရဲ့ကြေညာချက်မှာတော့မနေ့ကစစ်ဝင်တန်းအဖွဲ့တစ်ဖွဲ့ကိုတနသမားတွေတိုက်ခိုက်တာကြောင့်စစ်ဝင်တန်း3ဦးနဲ့ရဲယာရှိ2ဦးစုစုပေါင်း4ဦးသေဆုံးခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာ။